Welcome to the Voice of America in Burmese.
Mingla mne kima sa? Yo American tangan ni natang nasete February la nasaye. Ingani mne sin kin season ni go. Yo ye Myanmar bai season ga Washington myo dot ga ni sa tin atan lwin ni ba bi. Di kan ni တနင်္လာနေ့မနေ့အစောပိုင်းမှာမြန်မာစစ်တပ်ကနေပြီးတော့လက်ရှိအာဏာရပါတီခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းလိုက်တာဟာပြည်သူလူထုရဲ့ဆန္ဒကိုနှိမ့်လျော်ရှုပ်ဝင်ဝင်မှာရှိနေတဲ့စိတ်ကြီးခံလောင်သူရေကောက်ခံဆက်တော်မှာဥထုံးနိုင်တဲ့မင်းမြန်ကမ်းမှာတော့အခုလိုကြားရမှာပါကျွန်တော်တို့ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကလည်းနောက်ဆုံးသတင်းရတော့နေမှာပဲအဲသူ
အကျေကျုပ်ပုံစံမျိုးပေါ့လေသူတို့ခေါ်ယူခွင့်ရတဲ့သူတို့ခေါ်ရနေရမှာရှိနေတာမျိုးမဟုတ်ခင်လေနေမှာပဲရှိနေတယ်သူလဲဟိုမကြာခဏချန်နေတဲ့လိုင်းဆောင်ဒါတော့တော်တော်မှအူချောင်းလက်တလို့တော့လိုင်းပြောတော့တာပါနောက်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာယူလိုက်တာဟာဖွဲ့စည်းပုံနဲ့အညီဖြစ်တဲ့ဆိုပေမဲ့ဖွဲ့စည်းပုံနဲ့ကန့်ညီပွဲမရှိတဲ့အချက်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးဖို အခြေအနေကြေညာချက်နဲ့နိုင်ငံအနာကိုထိတ်ချုပ်ကြောင်းတင်းနယ်လာနေမှာစစ်တပ်ကကြေညာပြီးဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့အရက်ဖန်နိုင်ငံရေးခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထားပါတယ်။ယာယီတမရအဖြစ်နဲ့ဦးမြင့်ဆွေကနိုင်ငံရဲ့ဥပဒေပြူရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတွေကိုတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထံပေးအပ်ကြောင်းသတင်းထုတ်ပါတယ်။စစ်တပ်ကအာဏာသိမ်းတဲ့တနင်္လာနေ့မှာပဲပြည်ထောင်စုအစိုးရဝင်ကြီးသစ်တွေကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ခန့်အပ်ပါတယ်။နိုင်ငံခြားရေးဝင်ကြီးအဖြစ်ဦးဝနမောင်လွင်ဒုတိယဗိုလ်ချုပ်ကြီးစုထုတ်ကိုပြည်ထရေးဝင်ကြီးနဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဗိုလ်ချုပ်ကြီးညာထွန်းဦးကိုကာကွယ်ရေးဝင်ကြီးဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ကိုနေဆက်ရေးရာဝင်ကြီးဦးဝင်းရှိန်ကိုစီမံဘဏ္ဍာနဲ့ဆက်မှုဝင်ကြီးဥအောင်နိုင်ဦးကိုတော့ယင်းဤမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝင်ကြီးဌာနဝင်ကြီးအဖြစ်နောက်ဥကုတ်ကိုလှိုင်ကိုပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဥချစ်နိုင်ကိုပြန်ကြားရေးဝင်ကြီးဥကုတ်ကိုသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးနောက်ဥမြင့်ကျိုင်ကိုအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးအဖြစ်ဒေါက်တာသက်ခိုင်ဝင်းကိုတော့ကျန်းမာရေးနဲ့အာကစားဝင်ကြီးတွေအဖြစ်အတီးတီးခန့်အပ်တဲ့အကြောင်းထုတ်ပြန်ခဲ့တာပါမြန်မာစစ်တပ်ကနိုင်ငံအာဏာကိုလွှဲပြောင်းရယူပြီးနောက်အမေရိကန်ဘက်ကမြန်မာအပေါ်ထိုက်တင်တဲ့အရေးယူလှုပ်ဆောင်ဖို့နဲ့ဒဏ်ခတ်ပိတ်ဆို့မှုဥပဒေတွေကိုပြန်လည်သုံးသပ်မယ်လို့သမ္မတဂျိုးဘိုင်ဒန်ကတင်းနှင်းလာနေမှာပြောပါတယ်ဆယ်နှစ်ကြီးပါကာလအတွင်းမြန်မာပြည်သူတွေဟာရွေးကောက်ပွဲချင်းပနိုင်ရေးအယက်သားအုပ်ချုပ်မှုစနစ်ထူထောင်ရေးနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းနိုင်ရေးအတွက်မရမနာဆောင်ရွက်ခဲ့ကြတယ်လို့အမေရိကန်သမ္မတကတင်းနှင်းလာနေကြီးညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုအတွင်းအမေရိကန်ဘက်ကလည်းမြန်မာအပေါ်ဒဏ်ခတ်ရေးယူမှုတွေကိုဖယ်ရှားပေးခဲ့ကြောင်းသမ္မတကပြောပါတယ်။ဒီတိုးတက်မှုတွေနောက်ကျောင်းပြန်လှည့်တာကြောင့်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုဆိုင်ရာဥပဒေတွေကိုချက်ချင်းပြန်လည်သုံးသပ်ဖို့ဖြစ်လာစေပြီးထိုက်တဲ့နဲ့အရေးယူဆောင်ရွက်မှုတွေလည်းလိုအပ်လာမယ်လို့သမ္မတဘိုင်ဒန်ကကြေညာချက်မှာပြောဆိုပြီးတခြားနိုင်ငံတွေလည်းအလားတူဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အရက်ဖက်နိုင်ငံရေးခေါင်းဆောင်တွေကိုစစ်တပ်ကချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတောင်းဆိုလိုက်ပြီးအမေရိကန်သမ္မတ Joe Biden အစိုးရဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ဖို့လည်းတိုက်တွန်းထားပါတယ်။ဒေါက်ဆန်းစုကြည်အပါအဝင်အရက်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့အရေးပါတဲ့အရက်ဖက်အဖွဲ့အစည်းတွေကပုံကိုယ်တွေကိုစစ်တပ်ကအစုလိုက်ဖမ်းဆီးနေမှုသတင်းတွေဟာထိတ်လန့်စရာဖြစ်ပြီးလုံးဝလက်သင့်ခံနိုင်စရာမရှိတဲ့နှီးကွေးပြီးမတည်ငြိမ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာအကြီးအကျယ်ဆုပ်ယုပ်မှုလည်းဖြစ်တယ်လို့ကြေညာချက်မှာပြောဆိုပါတယ်အမေရိကန်အစိုးရဘက်ကပြက်ပြက်သားသားရက်တီဆောင်ရွက်ရမယ်။အမေရိကန်ရဲ့မိတ်ဖက်တွေနဲ့ကမ္ဘာတစ်လွှားကဒီမိုကရေစီနိုင်ငံတွေဘက်ကလည်းဒီမိုကရေစီအပေါ်အာဏာရှင်ဆန်းတဲ့တိုက်ခိုက်မှုကိုရှုတ်ချကြဖို့အမေရိကန်အထက်လွှတ်တော်အမှ Republican ခေါင်းဆောင် McConnell ကတိုက်တွန်းထားပါတယ်။ democracy go uti shablan nichare, Myanmar pituri go takan pampobo lo api, Myanmar pituri ye democracy lanchango, aha ta bjungi ture go, dankayame lo, etelloto ma mekoneka pyosu tabari. American Republican etelloto ma mekoneha, don sansuji go, sinjasai takan getu pshipari. ညီမနိုင်ငံမှာပုံမှန်ခြေနေမျိုးပြန်ဖြစ်အောင်ဆောင်ရွက်ကြဖို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ကြီးကပန်ကြားထားပါတယ်။အာဆီယံအတိုင်းဝိုင်းတွင်အေဂျင့်တင်ရင်းနဲ့ကြွေးဝရေးတို့အတွေ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွင်းနိုင်ငံရေးတင်ရင်းမှုကပဓာနကျတဲ့ဆိုရာကိုထပ်လောင်းပြောကြားကြောင်းအာဆီယံအလှည့်ကြအုပ်ကထဘရူနိုင်းနိုင်ငံကကြီးညာချက်ထုတ်ပါတယ်။ မြန်မာပြည်သူလူထုရဲ့စံတာအကျိုးစီးပွားတွေနဲ့အညီဆွေးနွေးညှိနှိုင်းမှုတွေနဲ့ပုံမှန်အခြေအနေပြောင်းရအောင်ဆောင်ရွက်ဖို့တိုက်တွန်းကြောင်းအာဆီယံကြီးညာချက်ကဖော်ပြပါတယ်။ထိုင်းဆိုရာဘက်ကတော့မြန်မာအခြေအနေကိုအနိကပ်ဆောင်ချီနေတယ်လို့ဒုတိယဝန်ကြီးချုပ်ကပြောဆိုတဲ့အကြောင်းဒေတာတွင်သတင်းတွေကဖော်ပြပါတယ်။ ကမ္ဘောဒီးယားကတော့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့ပြောပါတယ်။အဲလိုနဂရုံဂုံချပရာဟိုင်ပထမတဲ့ပဒိုင်းမြန်မာနိုင်ငံမှာသမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖမ်းဆီးခံထားရတယ်။ကမ္ဘောဒီးယားအနေနဲ့တော့အာဆီယံအဖွဲ့ဝင်နိုင်ငံတွေဒါမှမဟုတ်လေအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေရဲ့ပြည်တွင်းရေးနဲ့ပတ်သက်ပြီးမှတ်ချက်မပေး ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။ စစ်တပ်ကအာဏာရယူလိုက်တဲ့အပေါ်ပြည်ရင်းပြည်ပအများစုကြားမကြည်မနက်ဖြစ်နေကြပါတယ်။ဒါပေမဲ့ထောက်ခံသူတချို့လည်းရှိနေပါတယ်။လွတ်တော်သစ်တွေစဖို့ရှိတဲ့တနင်္လာနေ့သကောင်ကျော်မှာစတဲ့အဖမ်းစည်းတွေနဲ့စစ်တပ်ကတနှစ်ရေးပေါ်အခြေအနေအာဏာရယူတာဟာယုံကြည်စရာမရှိလက်ခံနိုင်စရာမရှိဘူးလို့ပြောလာသူကတော့ရန်ကုန်မြို့ကဦးကျော်စွာပါ။
ရန်ကုန်မြို့ကတို့ဖြစ်တဲ့ဒေါ်လဲလဲဝင်းကလည်းစစ်တပ်ရဲ့လုပ်ရကြောင်ပြည်သူတွေပိုပြီးအခက်တွေတယ်လို့ပြောပါတယ်။အခုကိုဗစ်ပြီးတော့ဒီကိစ္စတစ်ခါဝင်လာတော့လူတွေတော်တော်ခက်ခဲတာပေါ့နော်။အခုအစဉ်ပြေမယ်လို့ကြံကရှိတယ်အခုထပ်ပြီးတော့အဲ့လိုတွေလုပ်တော့လုံစားဖို့ဘယ်လိုစဉ်းစားကြမလဲ။
စစ်တပ်အာဏာရယူကြောင်ကြေညာတဲ့နေမှာပဲဂျပန်ရောက်မြန်မာရမ်းတဲ့ချီပြီးတိုကျိုကကုလသမဂ္ဂရုံးရှိမှာဆန္ဒပြကြပါတယ်။တတိမောအာဏာမင်းနဆန်ခလရှိနေတဲ့ဒီမတန်းမှာစေမကောင်းဖြစ်ရပါတယ်ဆိုချုပ်ရေးအောက်မှာနှစ်ပေါင်း50ကျော်နေခဲ့ပြီးနောက်ဆုံးမှာဒီမိုကရေစီရတော့မယ်လို့ပြောလင့်ခဲ့ကြပေမဲ့လွတ်တော်မစခင်နိုင်ပိုင်းအလိုမှာဒီစစ်တပ်ကအာဏာသိမ်းမှာပါ အစ်မတန်းမှစိတ်ပြည့်စိတ်စည်ရရပါတယ်လို့ဆန္ဒပြသူဒေါ်ချိုချိုအေးအဓာချီပြောဆိုသွားတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုဖမ်းဆီးပြီးစစ်တပ်ကအာဏာရယူဖို့လုပ်နေချိန်တနင်္လာနေ့မှာပဲဒါဇင်နဲ့ချီတဲ့စစ်တပ်ထောက်ခံသူတွေလည်းရန်ကုန်မှာစုဝေးခဲ့ကြပါတယ်။နိုင်ငံတော်အလံနဲ့စစ်တပ်လန်တွေလွှင့်ထားတဲ့ကားအနည်းငယ်နဲ့ရန်ကုန်ကလမ်းတွေပေါ်မှာစီတမ်းမောင်းနှင်ခဲ့ကြပါ
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 5905တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA အမေရိကန်တံကအင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။ကျွန်တော်အောင်မြတ်သူပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 အတည်ပြုလူနာသက်209ဦးထပ်တိုးပြီးသေဆုံးသူ9ဦးထပ်တိုးတဲ့အကြောင်းဂျမန်နဲ့အာဇာဝင်ဌာနရဲ့ညာရှင်းနိုင်ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။မနေ့ကထုတ်ပြန်ချက်ပါသေဆုံးသူတွေထဲမှာ6ဦးကရောဂါအခံရှိသူတွေဖြစ်တယ်လို့လည်းဖော်ပြထားပါဗျ။တက်ကွဲနမူနာပေါင်း919ခုစစ်ဆေးတဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစစ်သားသူတွေတွေ့ရှိရတာဖြစ်ပြီးတော့မနေ့ကလေးဆိုရင်စစ်ဆေးခဲ့တဲ့တက်ကွဲနမူနာပေါင်း2,400ပါရှိသွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က3,138ဦးရှိပြီးယောဂဘုတ်ကူဆက်ထားသူပေါင်းကတော့3,400ကျော်ရှိသွားပါပြီ။မင်းညာထုတ်ပြန်ချက်တွေမှာဆေးရုံစင်ကွင်းရရှိသူအရေအတွက်252ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဆေးရုံကစင်ကွင်းရရှိသူစုစုပေါင်း3,5324ဦးတည်ရှိသွားပြီဖြစ်ပါတယ်။ Kabadawama, Kobeyoga, Pianan Kusamuri, Tamadwadibe, American Uyobane, Ashaneng, Yabyama, Sapi, Tony Sepjabare. Coronavirus, Yemiko Lilabu, Kabachama, Fuji, WHO, Tibet Yashin, Pueha, Bigger and Tosako, Nomai, Virus Satin, Pianan Topolare, Tilnang, and Hubiki, and Yama Shige, Yoga Tinjo Itanago, Bigger Tinlaniga, Toyo Lila Gajavare, Tilnang and Rodi, Payola, and Nepatabi, a Tiziko, Topian Yajim Shibime. WHO တင်းသားတူကတော့တိတ်ကိုအရေးပါပြီးတော့ကောင်းမွန်တဲ့တွေးဆုံခြင်းပဲလို့သတင်းတော်တွေကိုပြောပါရယ်။ပြီးခဲ့တဲ့လတည်းရောက်ရှိလာကြတဲ့ ကျွန်တော်စောကင်တက်ကတူရဲ့ကိုရိုနာဗိုင်းရပ်စ်ဌာနကတရင်လာနေအစောပိုင်းမှာပြောတာကတော့ကိုဗစ်ကရောဂါပိုးကြီးကြောင့်ကမ္ဘာတဝန်းစုစုပေါင်းလူ100တုံးသန်းလောက်ကူးစက်ခဲ့ပြီးလူနှစ်သန်းထက်မနည်းသေဆုံးခဲ့ရပြီလို့ဆိုပါတယ်။အမေရိကန်နိုင်ငံမှာလည်းကူးစက်သူ26တန်းကျော်နဲ့ကမ္ဘာအများဆုံးကူးစက်တဲ့နိုင်ငံဖြစ်နေပြီးအိန္ဒိယကတရားခုနှစ်သန်းနဲ့ဒုတိယဘရာဇီးကကူးစက်သူ9တန်းနီးပါးန ကျွန်တော်တို့ရဲ့စက်ကွန်ဒရီမှာ6တန်းကိုထိုးပေးဖို့စီစဉ်ထားတယ်လို့ဆိုပါရယ်အမေရိကန်နိုင်ငံမှာကိုဗစ်-19ကြောင့်စီးပွားရေးအကျဆင်းနေတာကိုပြန်လည်ကူညီနိုင်မှုအတွက်တမရဂျိုးဘိုင်ဒန်ဟာဒေသကြီးမှာရီပက်ဘလီကန်အထက်တော်အမတ်10ဦးနဲ့အင်ဂျူမှာလက်ခံဆွေးနွေးခဲ့ပါရယ်ဒါပေမဲ့ရမုံငွေအတွက်ဘလောက်သုံးဆွဲမယ်ဆိုတာကိုတော့သဘောတူညီမှုမရသေးပါဘူး သမရဘိုင်ဒန်ကတိတိမကိုထွေလျင်ရမုံငွေချတာပေးဖို့အဆိုပြုခဲ့ပေမဲ့အတိုက်အခံလွတ်တော်အမေရိကန်ရောချောက်၁၈ဘီလီယံပဲချတာပေးဖို့တောင်းဆိုနေတာပါကယ်ဆယ်ကူညီရေးရမုံငွေနဲ့ပတ်သက်ပြီးတော့ညှိနှိုင်းကြရမှာမဲခွဲဆုံးဖြတ်တာမျိုးတစ်ခုတည်းနဲ့စာရင်ဆွေးနွေးညှိနှိုင်းမှုတိုက်တွန်းထားတဲ့စာကိုသမရဘိုင်ဒန်စီကိုပေးပို့ခဲ့ပြီးနောက်အင်ပီရိုဆွေးနွေးမှုပေါ်ပေါက်လာတာဖြစ်ပါတယ D season ကို ချက်ချင်း အောင်မြင်အောင် လုပ်ဆောင်ရတာ ဖြစ်တယ် လို့ ဆိုပါတယ် ဆက်လက်ပြီးတော့ သမ္မတ ဘိုင်ဒန် က လိုအပ်လာမယ် ဆိုရင် သူ့ရဲ့ Democratic Party အနေနဲ့ Party line ကနေ မဲပေးခြင်း ပါဝင် ဒီ အကူအညီပေးရေး season ကို လုပ်ဆောင်သွားမယ် လို့ လည်းပြောပါတယ် American ဥဆောင်တဲ့ Afghan ပြည်နယ်ပေါင်းစည်းရေးမှာ အနောက်အစိုးက ကျော်တော့နောက်ခံ ပေးထားတဲ့ Afghan အစိုးရနဲ့ Taliban တို့အကြား အားနည်းချက်တွေများစွာရှိနေတာမို့ Afghan နေနေရေး အလားအလာအပေါ်မှာ ဝေဖန်မှုတွေ တိုးလာနေတယ်လို့ American လေးလာစောင့်ကြည့်ရေး အဖွဲ့တစ်ခုဖြစ်တဲ့ SIGA ကပေါ်ပြပါတယ် အဖြစ်ကရက်စရေသဘောတူညီမှုတွေမရှိခဲ့ဘူးပဲသဘုံထမှုတွေနဲ့အကြမ်းဖက်လှုပ်ရှားမှုတွေဟာအာဖဂန်နစ္စတန်နိုင်ငံနဲ့ဆက်လက်ဖြစ်ပွားနေတယ်လို့စီကာလို့ခေါ်တဲ့အမေရိကန်ရဲ့အာဖဂန်နစ္စတန်ပြည်နယ်တည်ဆောက်ရေးအထူးစစ်ဆေးရေးချုပ်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ် အမေရိကန်စစ်အရာရှိတွေကတော့ဝါရှင်တန်ပေါ်ထားရှိတဲ့တာလီဘန်တွေရဲ့လုံရင်ဆန္ဒနဲ့ရည်ရွယ်ရင်းပေါ်မှာတန်လျာရှိတယ်လို့လည်းထပ်တလဲပြောကြခဲ့ပါတယ်။မနစ်ကပထမလေလာပတ်နဲ့စာရင်ဒီနှစ်ထဲမှာဂဘူးမြို့မှာရန်သူတိုက်ခိုက်မှုတွေပုံများတယ်လို့လည်းအာဖဂန်ထဲကအမေရိကန်တပ်ဖွဲ့ဝင်တွေကပြောပါတယ်။တပ်ဖွဲ့ဝင်တွေအလုံးလောက်ထားရှိတယ်လို့ပြဆိုနေပေမဲ့အာဖဂန်ငြိမ်းရေးအဖွ နက်ခဲယံတွေဆုံဆုံခဲ့ရတာကိုလည်းအထူးစစ်ဆေးကြိုးရဲ့တွေ့ရှိချက်တွေမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နဲ့ပတ်သက်ပြီးနိုင်ငံတကာစိုးရိမ်မှုတွေမြင့်တက်လာတဲ့အချိန်မှာအခုလိုစီကာလို့ခေါ်တဲ့အမေရိကန်ရဲ့အာဖဂန်နစ္စတန်ပြန်လည်တည်ဆောက်ရေးအထူးစစ်ဆေးကြိုးရဲ့အစီအစဉ်ကစားထွက်ပေါ်လာတာဖြစ်ပါတယ
်။တင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်မြတ်သူတို့ကပြညာပေးခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်တွေ၊သတင်းပေးပို့ချက်တွေကိုတင်ပြပေးပါရမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်မှာနေပြည်တော်စီပင်ဝင်းမှာပိတ်နေတဲ့လွတ်တော်အမတ်တွေရဲ့နောက်ဆုံးအခြေအနေကိုပထမဆုံးထုတ်လွှင့်ပေးမှာပါ။လက်ရှိမှာ NLD ခေါင်းဆောင်အားလုံးကိုချိန်သိမ်းထားပါတယ်။ဒါကြောင့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမတ်တွေကိုဘယ်သူကနေဦးဆောင်မှုပေးနေပါသလဲ။
ကျွန်တော်တို့ဒီနေ့တော့ဗျာပါတီရနေပြီးတော့ပဲဟိုသူတို့ညွှန်ကြားချက်တိုင်းကျွန်တော်တို့အားလုံးလိုက်တာမျိုးဆိုရယ်သတင်းစကားပဲအရင်ရောက်ထားပါသေးတယ်ဗျညွှန်ကြားချက်အသေးစိတ်တော့ကျွန်တော်တို့စီကိုခုချိန်ကြည့်တော့မရောက်သေးပါဘူးဗျဟုတ်ကဲ့ဆိုတော့ဒီပါတီခေါင်းဆောင်မိုင်ကအားလုံးလိုလိုဟာထင်းထင်းခံထားတော့အခုဘယ်သူကညွှန်ကြားနေပါလဲဆရာတို့ကျွန်တော်တို့စီရင်ရိတ်တာလည်းမှာတော့ဒီပါတီရဲ့ ဟုတ်ကဲ့ရှင်ဆိုတော့ဒီဆရာတို့စီပင်ဝင်းရဲ့အပြင်ဘက်ကနေပြီးတော့ဗမာအညွှန်ကြားချက်ပညာရတာမရှိသေးဘူးပေါ့နော်အဲ့ဒါပေါ့လားရှင်အဲ့ဒါတော့သူတို့စီတော့ဟိုရာခေါင်းရမှာပေါ့ဗျာကျွန်တော်တို့စီတော့ခုချိန်ကြီးတော့အဲ့တရင်စကားနောက်ဆုံးစီစဉ်မှုကတော့ဒီစိတ်တော့ကျွန်တော်တို့မရသေးပါဘူးဟိုကျွန်တော်တို့ကတော့ဒီပါတီကနေညွှန်ကြားတဲ့အတိုင်းပဲတရင်စကားကိုစောက်မှာဆိုတာမျိုးပဲကျွ
dini kah lodo season le dia tua apa no, mete yang usro. Si sepiro yo, barinya ho mantah badle. Si sepiro blue setua jam le si, di parti line ni.
Dono zegaro, jenol ru aku na jenol joget dulu be. Ho si setua me jenol ru ye di ho muara ni nongen zin suraro, luji ni aga ni biro. Ho jenol ru si udren kah yau la balik be dia.
ยอกละเมย์สรว่าดีปอมมาบูดีพี่รอเวจนเราว่าโหตรุษญญาได้ไอ้ไตเมย์ชื่อเสร็จพี่รอจนเราว่าไล่ปาสอนไว้อ่ะเมตาเวซิเกอาจารย์จนเราเลยด่าไปสอบสิล่ะဖြစ်ပါတယ်ဗျဟုတ်ကဲ့ဆိုတော့ဒေါက်ဆန်းစုကြည်လဲဒါထင်းထင်းခံထားတာပေါ့เนาะဆိုတော့ဆရာတို့ဒီဟာနဲ့ပတ်သက်ပြီးတော့ဒီပါတီဝင်တွေကြာလွတ်တော်ရွေးကောက်ခံလွတ်တော်မှတ်တေချာဘာများဆွေးနွေးထားပါလဲရှင်ဟုတ်ကျွန်တော်တို့ကတော့ကုကာပါတီက
ကျွန်တော်တို့ခေါ်ယူခွင့်နဲ့တို့ခေါ်တဲ့နေရာမှာရှိနေတာမျိုးမဟုတ်ဘဲနေမှာပဲရှိနေတယ်သူလည်းဟိုမကြာခဏဆန်နေစင်းပြီးလိုက်ဆောက်တာနဲ့ဘာနဲ့ညာနဲ့လုပ်နေတယ်ဆိုတော့လက်တလို့တော့ကျွန်တော်တို့ခေါင်းဆောင်ရဲ့ဟိုဟိုဘော်လီကျမ်းမာကြီးနဲ့အဲလုံချုံကြီးအတွက်ကတော့ကျွန်တော်တို့ကစိတ်အေးကြပါတယ်စိတ်အေးကြတယ်ဆိုတော့ညာလေးပဲသူဖြစ်ပေါ်နေတဲ့အခြေအနေတွေရတော့သူဥစ္စာသ ကျွန်တော်ကဝေဥတီကျောင်းကသူရရှိတာတဲ့အခွင့်အာဏာနဲ့အကြောင်းလေးတွေချက်ချင်းလုပ်နေတယ်သူဝင်ကြီးတွေကိုသူကြောင်ရမ်းနေရဆဲနေတယ်အဲဆိုတဲ့ခါကျတော့သူတို့ကတော့ဒီလုပ်ငန်းရှင်ကိုဟိုခြေခံဥပဒေနဲ့အညီဆိုပြီးတော့အဲ့လိုမျိုးပြောရင်းနဲ့ပဲမဖြစ်ဖြစ်အောင်သူတို့ကတော့ရှေ့ဆက်သွားနေတယ်လို့ကျွန်တော်ကမြင်ပါတယ်
ဒီနေ့ခါကျတော့ဒီအပေါ်မှာကျွန်တော်တို့ခေါင်းဆောင်ပက္ခနေပြီးတော့ဘယ်လိုတုံ့ပြန်မယ်ဆိုတဲ့အာဟုပဲကျွန်တော်တို့ကထိုင်ပြီးတော့ကျွန်တော်တို့ကုသလေတွေပေါ့လေသူပြင်ဖွဲ့ချုပ်ကုသလေတွေကတော့ဒါဦးပဲကျွန်တော်တို့ဟိုဆောင်ဆိုင်နေကြတဲ့အနေအထားမှာပဲရှိပါတယ်ဗျဟုတ်
ကဲအဲ့တော့ဆရာတူဦးရဲ့သဘောအရဒီအစိုးဆုံးအခြေအနေပဲဖြစ်ဖြစ်သွားနိုင်ပါလေရှင်အဲကျွန်တော်ရဲ ောထားတယ်အဲ့တော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဟိုညီရာမညီရာကိုကျွန်တော်တို့ကခဏထားနော်ဟိုတို့တော့သူတို့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဆောင်ရွက်မယ်ဆိုရင်တော့ဟိုသူတို့ကျွန်တော်တို့စီမံရေးတာထဲမှာရှိနေတယ်ကိုယ်တော်လေးဒီအနေနဲ့ကတော့ဟိုဖွဲ့စည်းပုံရဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီဇန်နဝါရီလ31ရက်နေ့မှာကျွန်တော်တို့ရဲ့လက်ရှိတက်တန်းကအခုပုံဆုံးနေပေါ့ဗျာအဲ့တော့ဒီနေ့မှာကျွန်တော်တို့ကစံချိန်ရမှာဖြစ်တယ်။စံချိန်ရမှာဆိုလေရွေးကောက်ပွဲပြီးဂျပန်ကူးတယ်ဆိုတဲ့ခါကျကျွန်တော်တို့ကဖေဖော်ဝါရီ6ရက်နေ့အတော်တွင်းပေါ့လေစံချိန်ခွင့်ရှိတယ်။ဒီနေ့သူတို့ကစံချိန်ခွင့်မပြီးတဲ့ခါကျကျွန်တော်တို့ကဟိုစံချိန်ပြီးပေါ့လေ2020ရဲ့ရွေးကောက်ခံကူးတယ်လေဒီတော့မဖြစ်တော့ဘူးဗျာ။အခုချိန်ကြီးတော့မဖြစ်သေးဘူးပေါ့လေ။အဲ့တော့6ရက်နေ့အတော်တွင်းဒီကျွန်တော်တို့ကစံချိန်ခွင့်ရှိနေတဲ့ခါကျတော့ဟိုသူတို့ကတော့ဒီ6ရက်နေ့အဲမတိုင်ခင်အထိတော့ဟိုကျွန်တော်တို့ဒီထဲမှာများအဲကျွန်တော်တို့ရဲ့စံချိန်ခွင့်ဟိုပေါ့လေ သူကချောင်းရင်းနဲ့ပတိုင်ခင်ထိကန့်သက်ထားမလားဆိုတဲ့ကျွန်တော်တို့အတွေးမျိုးတော့ရှိပါတယ်နောက်တစ်ချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေရဆိုလို့ရှိရင်ဥပဒေနိုင်ငံတော်ရဲ့အာဏာသုံးရက်ကိုတမတော်ကာကွယ်ဦးစီးချုပ်ကလည်းသူကဟိုဖွဲ့စည်းပုံနဲ့ညီညီဖြစ်စီညီညီဖြစ်စီသူကယူလိုက်ပြီပေါ့နော်ယူလိုက်တဲ့ခါကျတော့သူကဖွဲ့စည်းပုံအရာပဲသူပြောသလိုဆောင်ရွက်မယ်ဆိုပဲလို့ရှိရင်တော့ ဟုတ်ခင်ဗျားတို့ကကိုယ်စလဲမဟုတ်တော့ဘူးယခင်ကိုယ်စလဲတန်းလဲကိုသွားပြီเนาะယခုကိုယ်စလဲကလည်းကျွန်တော်တို့ကအနာ300ယူလိုက်တဲ့အခါကျလွတ်တော်ရင်းကလည်းချက်သိမ်းပြီးဖြစ်တယ်လို့မှတ်ယူရမယ်ဆိုတဲ့အခါကျတော့ဟိုကျွန်တော်တို့ကကိုယ်စလဲမဟုတ်တော့ဘူးဆိုပြီးတော့ဟိုတနည်းတစ်ပုံလဲပေါ့ဗျာကျွန်တော်တို့ဟိုပြန်တွတ်ဖို့ပဲရှိပါတယ်အဲသူတို့အနေနဲ့ပေါ့လေပြန်လို့ပို့ပဲရှိတယ်။ဒါအူသူတို့ကနိုင်ငံတကာကိုလည်းသူတို့ဖွဲ့စည်းပုံနဲ့အညီဆောင်ရွက်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လူစုခွဲဖို့နဲ့အဲကိုယ်တည်းအဖြစ်ကနေပြီးတော့ကျွန်တော်တို့ကဟိုမရှိတော့တဲ့အခါကျတော့ပြန်ကြမှုဆိုတာမျိုးပဲအဲဆောင်ရွက်ရမှာပေါ့နော်။ဟိုဒါကတော့ဖွဲ့စည်းပုံရကျွန်တော်ပြောတာပါ။သို့တော့သူတို့လက်တွေ့မှာဘယ်လိုဆောင်ရွက်မယ်ဆိုတာတော့ကျွန်တော်တို့ကသူတို့ပဲတီမာဆိုတော့ကျွန်တော်တို့မှန်းဆလို့တော့မရပါဘူး
။အဲ့တော့ဆရာတို့ဒီလိုမျိုးလွတ်တော်တက်ဖို့ပြင်နေတဲ့အချိန်မှာဟိုစစ်တပ်ကဒါထိမ့်သိမ့်မယ်ဆိုတဲ့အခြေအနေမျိုးကိုပြုံးစားကြီးဒါမနေ့ဒီနေ့မှသိတာလားဒါမှမဟုတ်ကြိုပြီးတော့ဒါမျိုးအရေးအယောင်မျိုးသိခဲ့တာမျိုးရှိပါသလားရှင်
။ကျွန်တော်တို့အနေနဲ့ကတော့ဟိုဒီလွတ်တော်တက်တော်မယ်ဆိုတဲ့အခါမှာလက်တလုံးပေါ်ဒီအပိုင်းဖြစ်နေတဲ့နိုင်ငံရေးအလုပ်ခန့်နေဆိုတဲ့အခါမှာသူတို့ဘက်ကနေတော့ဒီလိုမျိုးလုံကောင်းလုံနိုင်တယ်ဆိုတဲ့ဟိုဟိုပါပေါ့ဗျာကျွန်တော်တို့ဟိုဟိုခံစားချက်မျိုးပေါ့နော်ဟိုအာယုံကနေပြီးတော့ဟိုလူကြီးတွေဘက်ကလည်းရိတ်ဖန်တန်ပန်းနဲ့ကျွန်တော်တို့ကိုမတော်လာနေတိုင်းစင်ညင်ကြဖို့ပါဖို့ညာဖို့မှားတာတွေကြားပါတယ်ကြားတဲ့အခါကျတော့ဒီလိုမျိုးလုံကောင်းလုံနိုင်တယ်ဆိုတော့ကျွန်တော်တို့ကဟိုညှော်လင့်မိသားပါမျော်လင့်မိသားပါဗျာဒုံသားကြီးကျွန်တော်တို့ကိုမျော်လင့်မဲနဲ့တည်ရတဲ့ဟာမျိုးတော့မဟုတ်ပါဘူးသို့တော်တကယ်ဆလုံလိုက်တဲ့အနေထားမှာတော့နည်းနည်းလေးတော့ကျွန်တော်တို့အနေနဲ့ဟိုကိုမှန်းထားတာအာမျော်လင့်နေတာတဲ့ဆိုပြီးမဲ့လို့လေဟိုတကယ်သူတို့ဒီလိုမျိုးဟိုလုတ်လိုက်တဲ့အနေထားတော့ဟိုလက်တွေ့မှာတော့နည်းနည်းလေးပေါ့လीကျွန်တော်တို့လက်ခံဖို့တော့အခက်အခဲနည်းနည်းရှိပါတယ်
စိတ်ကြီးခဏောင်တို့ရွေးကောက်ခံလွတ်တော်မှဆရာဦးတင်ထွန်းနိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
ဟုတ်ကဲ့ပါမသိကြီးတိုင်းကျေးဇူးပါခင်ဗျဟုတ်ကဲ့ပ
ါဒါကတော့ရွေးကောက်ခံလွတ်တော်အမှဦးတင်ထွန်းနိုင်ကိုမသိကြီးချက်ကဆက်ဆွဲမင်းမြန်ထားတာပါအခုလိုပြည်သူလွတ်တော်ကိုယ်စားလှယ်တွေနေပြည်တော်ကစီပင်ရိတ်တာမှာဖိတ်မိနေချိန်မှာတိုင်းဒေသကြီးတွေကအခြေအနေတွေကိုဆက်ပြီးကြည့်အောင်ပါမြန်မာစစ်တပ်ကလက်ရှိအလားယပါတီခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းလိုက်တာဟာပြည်သူလူထုရဲ့ဆန္ဒကိုလှည့်လည်ရှုပြီးဒီမိုကရေစီစနစ်စိတ်သုံးအောင်လှုပ်ဆောင်လိုက်တာဖြစ်တယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တူကပြောပါတယ်။ဒါပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအနေနဲ့ဒေါက်ဆန်းစုကြည်ပါဝင်ဖမ်းဆီးခံရတဲ့အစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေလွတ်မြောက်ရေးအတွက်ကြိုးပမ်းချဖို့လည်းတိုက်တွန်းလိုက်ပါတယ်။ AR တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးသိန်းစွေကိုကိုရန်နိုင်ကဆက်သွယ်နေနှံထားပါတယ်နားဆင်နိုင်ပါပြီ
အဲ2020မှာကျွန်တော်တို့ဟိုအရာဝတီတိုင်းဒေသကြီးဒီဖြတ်ပုံမျိုးနဲ့အမှတ်နဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ကျွန်တော်အရေးချက်ခံထားပါတယ်အဲ2012ရာပြည့်ရွေးကောက်ပွဲနဲ့2015အထွေထွေရွေးကောက်ပွဲမှာတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်အကြိမ်ရွေးဆန်ခဲ့ရပါတယ်အခုတိုင်းဒေသကြီးမှာထပ်မံရွေးချက်ခံတော့ကျွန်တော်ကတော့3ကြိမ်ကြောက်အဲကျွန်တော်ကရွေးချက်ခံထားပါတယ်လွတ်တော်ကိုယ်စားလှယ်ဖြစ
်ဟုတ်ကဲ့ပါအခုဒီနေ့တော့ဒီဒေါက်ဆန်နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်စုကြည်အပါဝင်ပေါ့လေအဲတမဦးဝင်းမင်းရောအစိုးရထိပ်ပိုင်းကောင်းကောင်းတွေရောလွတ်တော်ကိုယ်စားလှယ်တွေတော်တော်များများကိုလည်းဖမ်းဆီးထားရဲ့အပေါ်မှာကိုသိန်းစုရဲ့သဘောထားအမြင်ကိုပြောပြပါဦးလားအေးဗျာ
ဒီနေ့ကတော့ဟိုဒီမိုကရေစီစိတ်သုံးဖို့ဒီစစ်တပ်ကောင်းကောင်းတွေကအာဏာသိမ်းမှုနဲ့အတူဆက်တင်ခြေလှမ်းဆန်းလိုက်တယ်လို့ကျွန်တော်ဒီလိုပဲပြောချင်တယ်ဗျ။အဲယခုလက်ရှိကဒီပြည်သူ့တင်မြောက်ထားတဲ့တရားဝင်ပြည်သူ့အစိုးရကိုတမလို့ခေါင်းဆောင်တွေကလက်ချက်စီနေလုပ်ခဲ့ကြတယ်လို့ကျွန်တော်ဒီလိုပဲပြောချင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ပြီးတော့ဒီနေ့မနက်မှာပဲဒီတိုင်းနဲ့ပြည်နယ်ဒီကမှရှိနေတဲ့ဒီ NLD ရုံးတွေပေါ့နော်။အဲ့ဒီရုံးတွေကို ဒီအနာပိုင်းဒီလုံကျုံရေးအနာပိုင်းတွေကဝင်ရောက်စီးနေပြီးတော့အဲ့ဒီပစ္စည်းတွေတိတ်တဲ့အပေါ်မှာရောအခုအနေနဲ့ဘာပြောချင်လဲ
ဒီခရိုင်ယုံတွေကိုဒါဒီမျိုးနယ်ယုံတွေကိုပေါ့နော်ရှာပွေပုံစံအဲ့နဲ့ယုံပစ္စည်းတွေကိုဝင်သိမ်းတယ်ပေါ့သိမ်းသွားတယ်ယုံတွေကိုလည်းဝင်စီးထားတယ်နောက်တရားဝင်ပါတီကြီးတစ်ခုကိုဒါတရားနဲ့တူချက်မှုလို့ကျွန်တော်တို့ဒီလိုပဲပြောချင်ပါတယ်ဟုတ်ကဲ့နောက်တစ်ခုကဒီအခုကိုသိန်းစွေကဒီပြည်သူကဒီရွေးချယ်ပေးလိုက်တဲ့လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီကိစ္စပေါ်မှာရောအကိုရ
ไอ้หยอปิดูยิ่งเช็ดปิดแล้วสุดท้ายกูจะเลี้ยงพี่นี่เลยไอ้หยอปิดูยิ่งเช็ดปิดแล้วสุดท้ายกูจะเลี้ยงพี่นี่เลยหรอปรมาลุงเจ้าเนี่ยนะว่าอาณาจักรอันนั้นเจ็บปิดหยอปิดูรู้ด้วยสันนับบุรีลุยชูปิดหยออาณาเต็งเนี่ยลุยอ่ะกูเจ้าเนี่ยตั้งใจชงชาเลยแล้วทุกที่อ่ะเช่นนี้เนี่ยก็แต่ท้องเนี่ยเสียดียุคก่อนเว้ยยันแล้วกูรีลุยชูปิดหยอน้องจุลงเมย์ยุคก่อนเว้ยมันจะมีเอาเจ้าเนี่ยอ่ะติ่งมันแบบพิว ကျွန်တော်တို့ကောင်းဆောင်တောင်ဆန်းစုကြည်နဲ့အတူဒီမှာနဲ့ဥဆောင်မှုအောင်မှာဘယ်လိုအခက်အခဲအတားအဆီးတွေရှိနေပါသေးကျွန်တော်တို့အနေနဲ့ရောတတားဒီရက်ဒီသွားမယ်ဆိုတော့ကျွန်တော်အနေနဲ့ပြောချင်တယ်ဒါဒီကျွန်တော်ရဲ့တော်တော်ကိုယ်တိုင်လေးတယောက်အနေနဲ့ကျွန်တော်အနေနဲ့ဒါဟိုတခေါက်လိုက်ရက်ကြည့်ကြပါဦးဒီတိုင်းမှာပဲတော်တော်ကိုယ်တိုင်လေးကျွန်တော်များများပါတယ်ကျွန်တော်တို့ဆက်သွယ်တဲ့
ညီမနိုင်ငံမှာဒီဖြစ်နေတာပေါ့နော်စစ်တပ်ကအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့ရောအခုအနေနဲ့နိုင်ငံတကာနဲ့ဒီနိုင်ငံတကာမှာရှိတဲ့အဖွဲ့အစည်းတွေပါဝင်မြန်မာပြည်သူပြည်သားတွေကိုရောအခုချိန်မှာကိုသိန်းစွေအနေနဲ့ဗာပြောခြင်းလဲ
ကျွန်တော်အနေနဲ့ကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ရှင်တန်းခိုင်မာဖို့အာဏာရှင်စနစ်ဆိုးရဲ့အုပ်ချုပ်မှုကဒီမြန်မာပြည်သူပြည်သားတွေလွတ်မြောက်စေဖို့ဟို UN ပါဝင်ကျွန်တော်နိုင်ငံတကာအစိုးရတွေနောက်နိုင်ငံတကာအဖွဲ့အစည်းတွေဒီရင်းဒီပါမှာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကဒီမိုကရေစီရေးကောင်းဆောင်မြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတူဒီလူကရွေးချယ်တင်ရောက်ပေးလိုက်တဲ့ကျွတ်တော်ကိုယ်စားလှယ်ရဲ့လွတ်မြောက်ရေးအတွက်တော့မြန်မာနိုင်ငံဒီမိုကရေစီစနစ်ရှင်သန်ခိုင်မာဖို့အတူတကွရက်တီအားပေးထောက်ခံပေးကြပါလို့ကျွန်တော်အနေနဲ့တောင်းဆိုဆန္ဒပြုချင်ပါတယ
်ဟုတ်ကဲ့ပါကိုသိန်းစွေအဲ့ဆိုရင်ကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပ
ါကိုရနိုင်ငံအရာရီတိုင်းဒေသကြီးလွတ်တော်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးသိန်းစွေကိုဆက်သွယ်နေမြန်ထားတာပါအခုဆက်ပြီးထိုင်းနိုင်ငံမှာမကြာခဏစစ်တပ်ကနေအာဏာသိမ်းနေရှိပြီးဖွဲ့စည်းပုံအခြေခံဥပဒေတွေကိုလည်းအမြဲတမ်းပြင်ဆင်ပြောင်းလဲနေရှိပါတယ်အခုမြန်မာနိုင်ငံမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်ပြီးစစ်တပ်တိုင်းကစစ်တပ်ကနေပြီးတော့အာဏာသိမ်းခဲ့တဲ့ပုံစံကရောထိုင်းစစ်တပ်ကလုပ်ခဲ့တဲ့ပုံစံမျိုးနဲ့တူပါသလားလူခွင့်ရေးရှင်နေဦးအောင်ထုကိုမတ်အင်ချင်းနိုင်ကဆက်သွယ်ပြီးတော့မေးမြန်းထားပါတယ်နားဆင်နိုင်ပါပြီ
အဲ့ဘာလို့ချင်တယ်လဲ၂000ချိနဲ့မပါတဲ့ဟာတွေလို့ချင်တယ်ဆိုရင်၂000ချိကိုဖျက်သိမ်းရောင်းချင်ရတာသို့တော်လည်းပဲလက်တွေ့ကြတော့အခုကျွန်တော်တို့ဒီအာဏာသိမ်းတာကတရားကိုမဝင်ဘူးတကယ်တော့နောက်ကြီးဝယ်ခြင်းမရှိအောင်လက်တွေ့ရပြတ်သွားပြီဒါပေမဲ့ခုနမီဒီယာဆာကမေးသလိုနောက်ထပ်ထိုင်းဖွဲ့စည်းပုံလို့ချင်တယ်ဆိုရင်နောက်ထပ်ဖွဲ့စည်းပုံပြစ်တစ်ခါပြန်လို့လေ
အဲ့တော့အခုချိန်ထိတို့ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအသက်ပေးကာကွယ်ဆောက်ရှောက်သွားမယ်လို့တော့ပြောထားတာပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာဒီဆရာနာသိန်းရဲ့သမိုင်းတောင်ကြီးမယ်ဆိုလို့ရှိရင်လေဒီတို့တခါသိန်းတိုင်းဗိုလ်ချုပ်ကြီးနေဝင်အစိုးရလက်ထက်တုန်းကလည်းအဲ1949ဥပဒေကိုဖျက်သိမ်းခဲ့တယ်အဲ့လိုမျိုးပေါ့နော်တို့အခြေခံဥပဒေတွေကိုဖျက်သိမ်းပြီးအသိရေးဆွဲရမျိုးလည်းရှိတော့ဒီတစ်ခေါက်ဒီဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မျိုးဒီစစ်တပ်ကအာဏာသိမ်းတာရောဘာတွေကွာခြားမှုရှိမလဲရှင
်အားသိခေါ်စားရောရန်လုံးကြီးခေါ်စားဘာကြောင့်လဲဆိုတော့သူထုံးတယ်လေစစ်တပ်ကအနာသိရလို့ရှိရင်ဖွဲ့စည်းပုံဖြစ်လိုက်ရတယ် Sit down and I think you're quite even set tires on your name at the cook with you. Cross the manima. Ah, Bajon, essentially. Not only what you want to go with your CNI since the new Kaimia, Lota Pipida. I jarrega Liha Jepsadwan. Balia Jelly Srekajo, not only say you go win it, not also on the home to say Garema, a pity of John Lyon. Not only what you want to go with your Chigan Valesuro. The pega, money. ဆက်တက်ကဒီကကြားတဲ့နေရာကြီးအစိုးရမှာနေရာကြီးထားတယ်တော်တော်ခိုင်းနေပြီသူတို့တေးကြအောင်တစ်ဖက်ကသမရအောင်လည်းပဲဆက်တက်ကထွက်ထားတဲ့လူသူတို့လူဖြစ်လာဒါနှစ်ထောင်ချီပါစီစဉ်ထားရင်ဟာအဲ့ဒါနဲ့ဖြစ်သွားတယ်နှစ်ထောင်တည်းရုပ်ောက်ွယ်ပြီးမှာဦးသိန်းစင်တမတက်လာအဲ့ဒါကြောင့်အာနာကအကုန်လုံးနေပါသူတို့လက်ထဲမှာရှိတယ်ဒါအဲ့တော့နှစ်ထောင်တစ်ဆယ်နဲ့နှစ်ထောင်တစ်ဆယ်ငါးကြား ဒီခိုင်မှာရုပ်ကိုပြန်ကြည့်မှာဝိုင်းတောင်းဆိုပြီးတလားတွင်ကြည့်မှာဆိုတော့အဲ့လိုမျိုးတွေကဘာလဲဆိုတော့2000ဆယ်ရုပ်ကိုပြန်ကြည့်လိုက်တာဟိုစစ်တပ်ရဲ့ပါတီဖြစ်တဲ့ဒီခိုင်ချိုးကနေရာအကြီးကြီးကဆင်းသွားတယ်2000ဆယ်တုန်းကလည်းမဟုတ်တော့သူတို့ရဲ့စူးဝေါ်တို့တို့အားလုံးကစူးဝေါ်ပေါ်မှာတစ်ဆယ်အောက်ဖြစ်သွားပြီးတချို့ကခုနှစ်ရာရှစ်ရာနှုန်းပဲတွက်တာရှိလာအဲ့ဘယ် ူအိမ်မက်ကပြက်သွားပြီ2020ရဆွဲအကြောင်းနောက်ဒီချိန်ထဲမှာနိုင်ငံတကာကယူမယ်လားလားရှိသူတက်တဲ့မှာအာနာရှိနေမှာ ICJ တို့ဟာလား ICC တို့ကယူနိုင်မယ်ဟာကိုကာနိုင်မှာဆိုတော့ဒီလိုအချိန်ကြီးပေါင်းစုံတော့တဲ့ခါကျတော့မလွဲတာမရှောင်ဘူးဒါပဲ ਨੇ ဟိုအာနာကိုသိရတဲ့အချိန်ကြီးဖြစ်တယ်သို့တော့ဒီချိန်ထဲမှာ2008ဖွဲ့စည်းပုံနဲ့မပြက်စေချင်ဘူး2008ဖွဲ့စည်းပုံချိန်ကဘယ်အောင်မှာလဲသူကဆေးဥချူအာနာယူလိုက်တယ်ဆိုတဲ့ပုံစံမျိုးအနည်းလိုက်တာဖြစ်တယ်အ
ဲ့တော့ဒီလိုမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အချိန်မှာတစ်ဖက်မှာလည်းစစ်တပ်ကတကယ်တမ်းဒီလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စွဲချက်ကိုလည်းရင်ဆိုင်နေရတယ်ကုလသမဂ္ဂတရားရုံးမှာဆိုတော့အဲ့လိုအနေထားတွေရှိနေတဲ့အချိန်မှာအထူးသဖြင့်ကုလသမဂ္ဂဘက်ကနေပြီးတော့ဒီမြန်မာနိုင်ငံအနေထားကိုသူတို့ဘယ်လိုဝင်ရောက်ကင်တွယ်နိုင်လဲရှင
်ဟိုဒီလိုကကျွန်တော်တို့ကအစရရဆိုပြီးခဲ့တဲ့ရက်တချို့ကဟိုမီဒီယာတွေကတစ်ချိန်အကြံပေးပါတယ်ဒီလိုအချိန်တွေကဒီလိုဖြစ်လာနေတယ်ဆိုရင်တော်စားစုကြီးကောင်းဆောင်နေဆိုတာတွက်ဖို့လွယ်လေရိုးရိုးလေးပဲကသူကနှစ်ခုလုံးလို့ရတယ်တစ်ကပါလဲဆိုတော့ရုံးစကြူလက်မှတ်ထိုးရလို့ရတယ်ချက်ချင်း ICC ကခံပိုအက်တစ်ဖြစ်လာတို့လုံးဝလုံးလို့ရတရားဝင်အစိုးရလို့ကဘာကလက်ခံထားတဲ့အချိန်မှာလုံးလို့ရတယ်ဘာကြောင့်လဲနောက်တစ်ခုကခုပြည်တွင်းချင်းချင်းကြီးကိုရှာဖွေနေရဆိုရယ် process ကြီးကတွားနေတယ်လက်တွေ့မှာတိုက်ပွဲကြီးဆက်ဖြစ်နေတယ်အဲ့ဒါနဲ့ဆက်ဆက်လို့ရတယ်တိုင်းမြင်မြင်တဲ့ကဆက်ဖြစ်နေတယ်အဲ့ဒါကြောင့်မလို့ဇန်နဝါရီ31ရက်နေ့ကြီးပေါ်လာတော်စစ်ရေးအစိုးရလွတ်လွတ်ရရှိအဲ့ဒါပါလဲဆိုတော့ပြည်တွင်းချင်းချင်းပြဿနာကိုကြောင်းပြပြီးတော့မှာကုလသမဂ္ဂ peacekeeping force ရှိတယ်။ငင်းချမ်းမှုထိန်းသိမ်းတိုက်ရင်တပ်တွေသို့မဟုတ်ငင်းချမ်းမှုထိန်းသိမ်းလုပ်ငန်းစဉ်တွေကိုအကူအညီတောင်းရတဲ့တရားဝင်။အဲ့ကုလသမဂ္ဂတရားဝင်ဝင်လို့ရတယ်။ဆိုတော့ဒီအခြေအနေကို NLD ဆိုတာဘာမှမလုပ်ခဲ့ဘူး။ဆိုတော့ဒေါ်ဆန်းစုကြည်ကသူကိုယ်တိုင်ကဒီပြည်ထောင်တော်တော်တော်ကြီးဆိုတော့အဲ့တပ်ကိုယုံကြည်နေပုံရတယ်။အဲ့ဒါနေပြည်တော်ကတော်မှာတော့မြေကွက်ဝယ်အင်ဆောက်ပြီးတွန်းနေနေတာရှိပြီလား။အဲ့တော့ဘာမှပြင်ဆင်ထားအောင်မရအဲ့တော့အခုအချိန်မှာကျတော့နိုင်ငံတော်ဝင်ရတာဖြစ်သွားတာအဲ့တော့ဝင်ဖို့လားလားမရှိနိုင်ဘူးရှိနိုင်တယ်အဲ့ဒါပါလေအခု ICJ ကနေပြီးတော့ International Code of Justice ကနေပြီးတော့တရားစီတုံးဖွဲ့ပေးထားလိုက်တယ်ဒါ ICJ statute ကိုပြင်ပြီးတော့ဖွဲ့ပေးလိုက်တာအဲ့တရားစီတုံးကဘာလို့ဖွင့်ရှိသွားလဲဆိုတော့ ICJ ဆုံးဖြတ်ချက်ချထားတဲ့အတိုင်းပဲကျွန်တော်ချက်ကပါလေနောက်တော့ပြင်မှုကျူးလွန်မှုတွေမရှိအောင်ရပ်ဆိုင်ထားရမယ်နော်ဒီလိုရှိရင်တက်တီကံပစ္စည်းတွေမဖြောက်ဖျက်ရအောင်အဲ့ဒါကြီးရပုတ်တင်ရတော့အရှင်ခန္ဓာတရားတော့အဲ့လိုအရှင်ခန္ဓာတရားတော့မယ်ဆိုတဲ့အခါကျတော့ဟိုစစ်တပ်တွေကအကြက်တက်ဖြစ်လာဆိုတော့အခုခဏအချိန်မှာ ICJ ကဘာလို့တင်လဲဆိုတော့ကကြတော့ခုနပြောတဲ့ကျွန်တော် provisional measure လို့ခေါ်တဲ့ကြားပြစီမံဆောင်ရွက်ချက်အမိန့်ကိုနောက်တစ်ခုထပ်ချလို့ရတယ် ICJ ရဲ့ procedure အရအနည်းဆုံးတစ်ချက်လို့တင်တယ်အဲ့ဒါပါဆိုအခုလက်ရှိခြားတာအမိန့်နဲ့မပါဘူးနိုင်ငံတကာဥပဒေဖွဲ့စည်းတွေ IWIWM အပါဝင်UNFPA ရဲ့အဆက်က WWN ဖြစ်တယ်အဲ့ဒါပါဝင်နိုင်ငံ ဥပဒေဖွဲ့စည်းတွေလူ့အခွင့်အရေးဖွဲ့စည်းတွေသတင်းမီဒီယာတွေရဲ့ access ပေါ့အဲရခိုင်ဒေသကိုတွားရောက်စစ်ဆေးကြီးချုပ်ခွင့်ဆိုတာကို ICJ ကချလို့ရတယ်အခုချိန်မှာချလိုက်ဖို့ကောင်းတယ်ဆိုတော့အဲ့လိုမျိုးနဲ့ဆိုလို့ရှိရင် ICJ ရဲ့အခန်းကဏ္ဍလည်းတစုံတရာပေါ်သွားနိုင်တယ်နောက်တစ်ချိန်ထဲမှာအခု ICC ပေါ့ International Criminal Court ကအဲ့ဒါတရားစွဲအရာရှိက investigation တွားနေပြီစုံလုံးစစ်ဆေးနေပြီအဲ့တော့အာဂျင်တင်နာပါလဲဆိုတဲ့အခါကျတော့ကာဂျူမင်းအွန်လိုင်းနဲ့စစ်ဘိုလ်ချုပ်ထိပ်ပိုင်း6ရက်ကို UNFN ရဘူကိုပါလာပြီးတာဝရမ်းထုတ်ပါဝရမ်းချက်ချင်းထုတ်လိုက်လို့ရှိရင်ဒါအခြေအနေတွေကနိုင်ငံပြရတဲ့ပိုတက်လာတယ
်။မအင်ဂျင်နိုင်မှာအာနာသိန်းနာဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ညီမညီဥပဒေကျွမ်းကျင်သူဥအောင်ထုကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံမှာစစ်တပ်ကနေအာနာသိန်းယူတာဟာဖွဲ့စည်းပုံနဲ့အညီဖြစ်တယ်လို့ဆိုပေမဲ့ဖွဲ့စည်းပုံနဲ့ကိုက်ညီပွဲမရှိတဲ့တစ်ချက်အချက်တချို့အပြင်ရွေးကောက်ပွဲချင်းပါမယ်လို့စစ်တပ်ကနေထုတ်ပြန်လိုက်တာဟာစိုးရိမ်ပွဲဖြစ်တဲ့အကြောင်း VOA မြန်မာပိုင်းကဌာနမှဦးတန်းလွန်ထွန်းကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဆွေးနွေးထားပါတယ်။နားဆင်နိုင်ပါပြီ
။နိုင်ငံတကာကထုတ်ပြန်ချက်တွေကိုကျွန်တော်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒီနိုင်ငံတကာကဝေဖန်နေပြောဆိုတဲ့အပေါ်မှာတက်မတော်ဘက်ကရောဘယ်လိုထုတ်ပြန်မှုတွေရှိလာနိုင်မလဲ။ပြည်တွင်းမှာရောဘယ်လိုထုတ်ပြန်မှုတွေဖြစ်လာနိုင်သလဲ။နောက်အလားအလာတွေဘယ်လိုရှိမလဲဆိုတာကိုတော့ကျွန်တော်တို့ရဲ့ဒီ VOA မြန်မာပိုင်းဌာနရဲ့ဥဒ္ဒလွင်ဌာနမှဥဒ္ဒလွင်ထွန်းလဲကျွန်တော်တို့ဒီစတူဒီယိုမှာရောက်နေပါတယ်ဆိုတော့ကျွန်တော်တို့ဒီအကြောင်းလေးကိုဆက်ပြီးတော့ဆွေးနွေးချင်ပါတယ်ဆိုတော့ဥဒ္ဒလွင်ထွန်းရေကူတည်တဲ့အတိုင်းပဲဆိုတော့အစောပိုင်းတုန်းကတော့မြန်မာစစ်တပ်ကဒါနိုင်ငံတကာကဒီလက်ရှိအခြေအနေမှကိုသိချာနားမလဲပဲနဲ့ဘောနော်ဒီမြန်မာနိုင်ငံပေါ်မှာဟိုဆွဆွဲပြောဆိုရရှိတဲ့ဆိုပြီးတော့ဝေဖန်မှာဖြစ်တင်တာတွေလည်းလုတ်ခဲ့ရတယ်ရှိတယ်။ဒါပေမဲ့အခုကတော့အာဏာသိမ်းတဲ့ပုံစံလည်းဖြစ်သွားလို့ဆိုတော့နိုင်ငံတကာကလည်းဒါကိုလက်မခံဘူးလို့ပြောထားတယ်။ဆိုတော့လက်ရှိအခြေအနေပေါ်မှာနိုင်ငံတကာရဲ့ဒီတုံ့ပြန်မှုတွေဖြစ်လာတဲ့အခါမှာရောမြန်မာစစ်တပ်ကဘယ်လိုတွေများပြန်ပြီးဖြေရှင်းလာမယ်လို့ထင်လဲရှင်။ဘယ်လိုယူဆမလဲ
။ဒီအစောပိုင်းမှာကြားခဲ့တဲ့အတိုင်းပေါ့နော်။ဟိုဒါကအာဏာသိမ်းတယ်ဆိုတော့အာဏာသိမ်းတဲ့သဘောပဲပေါ့နော်။အဲဆိုတော့ဒါဒီမိုကရေစီနဲ့ဆန့်ကျင်တယ်ဆိုပြီးတော့နိုင်ငံတကာကဆန့်ကျင်မယ်ဝေဖန်မယ်ဆိုတာကတော့ဒါမလွဲဘူး။စစ်တပ်အနေနဲ့လည်းဒါကိုသူတို့နည်းနည်းစဉ်းစားထားတယ်ဆိုတာကတော့ထင်ရှားတယ်။အဲတော့အဓိကအဖြစ်သူတို့ကတော့ဟိုနိုင်ငံတကာရဲ့ပြောဆိုမှုတွေကိုဟိုပြန်ပြီးတော့တုံ့ပြန်မယ်အချက်ကအခြေခံဥပဒေဆိုတဲ့အချက်နဲ့ပဲပြန်ပြီးတုံ့ပြန်ပါပဲ။သူတို့လည်းထပ်တလဲလဲပြောတယ်။ဥပမာအဖြစ်ဟိုစစ်တပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်မယ်။ဥပဒေအတိုင်းလုပ်မယ်။ဆိုတော့ပြောခဲ့တဲ့အတိုင်းပဲလက်ရှိအခြေအနေအရာပြောရမယ်ဆိုလို့ရှိရင်လည်းအခုဒါဖြစ်တဲ့ကိစ္စကိုတေချာပြန်ပြီးတော့ဟိုပြောမယ်ဆိုလို့ရှိရင်နံပါတ်၁ကဒါကတက္ကအာဏာသိမ်းတာမဟုတ်ဘူး။ဒုသမရအာဏာသိမ်းတယ်ဆိုတဲ့သဘောနော်ဟုတ်တယ်မလားဒါကဒုသမရကနေပြီးတော့ဒုသမရ1ကနေပြီးတော့ဟိုယာယီသမရအဖြစ်သူ့ကိုသူယူလိုက်တယ်ယာယီသမရအဖြစ်တာဝန်ယူပြီးတဲ့အခါကျတော့မှသူကကာလုံခေါ်တယ်ပြီးတော့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်နေပါပြီဆိုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့အတိုင်းဒါဟိုကာဝေးဦးစီးချုပ်ကိုအာဏာ3ရက်ကိုလွှဲပါတယ်ဆိုပြီးတော့လုပ်တဲ့အခါကျတော့ဒီတစ်ပိုင်းမှာတော့တက်ကအနေနဲ့ပြောမယ်ဆိုရင်ဒါဥပဒေအတိုင်းလုပ်တယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီဒုသမရ1ဦးမြင့်စွေရဲ့လောက်ရဟာဒုသမနာကနေပေါ့သမနာအဖြစ်တာဝန်ယူရဲဆိုတာဥပဒေနဲ့ညီရဲလားဆိုတော့ကျွန်တော်မှမေးချင်ရှိမလားဟုတ်လား
ဒါပေါ့အခုအဲ့တော့မညီဘူးဆိုရင်တော့ကျွန်တော်တို့ဘယ်လိုအချက်တည်းကမညီဘူးဆိုတော့ကျွန်တော်တို့ဘယ်လိုထောက်ပြလို့ရ
လဲဒီမှာအဖြစ်အဖွဲ့ဝဲစည်းဝန်အခြေခံဥပဒေကိုကျွန်တော်ကြည့်မယ်ဆိုရင်เนาะဒါနိုင်ငံတော်အကြီးအကဲတွေရဲ့အခန်းကဏ္ဍပေါ့နော်အဲ့မှာဝဲစည်းဝန်အခြေခံဥပဒေ81 82 83ဒီချက်တည်းကပြန်ကြည့်အောင်မယ်အချက်တည်းဥပမာအဖြစ်နိုင်ငံတော်ရဲ့သမနာဖြစ်သူဟိုเนาะဟိုအလုံးမလုံးနိုင်လို့ဒါမှမဟုတ်တခုဖောက်ပြက်လို့ဆိုလို့ရှိရင်တရားဆွဲဆိုရမှာရှိတယ်။ဒါမှမဟုတ်ဆွဲချက်တင်ရမှာရှိတယ်။အဲ့ကိစ္စဖြစ်မလာဘူး။အလားတူပဲ82အရာဆိုလို့ရှိရင်လည်းနိုင်ငံတော်သမ္မတကတာဝန်တစုံတရာမဆန်းဆောင်နိုင်ဘူး။ဒါမှမဟုတ်နှုတ်ထွက်သွားရဲဆိုရင်ဒုသမ္မတ1ကတာဝန်ယူရမယ်။ဆိုတော့ဒါလည်းမဟုတ်ဘူး။အဲ့တော့တခုခုဘာဖြစ်တယ်လဲ။နှုတ်ထွက်တာလည်းမရှိဘူး။ဒါမှမဟုတ်အကြောင်းတစုံတရာလည်းမရှိပဲနဲ့ဒုသမ္မတ1ကနေပြီးတော့ဘယ်လိုလုပ်ဘယ်အကြောင်းပြချက်နဲ့ဒီနိုင်ငံတော်သမ္မတတာဝန်ယူထားတဲ့ဦးဝင်းမြင့်ရဲ့တာဝန်ကိုသူကယူပြီးတော့ယာယီသမ္မတအနေနဲ့ယူလိုက်တယ်လဲဆိုတာဒါဒီကိစ္စကမေးစရာရှိတာပေါ့ဒါလေးတစ်ခုကတော့ပြောရမယ်ဆိုလို့ရှိရင်တော့ဟိုဘယ်လိုတုံ့ပြန်လာမလဲသူတို့စဉ်းစားထားတာလည်းရှိချင်ရှိမယ်ပေါ့နော်ဒါပေမဲ့ဖြစ်သွားတာဖြစ်သွားပြီကျွန်တော်တို့အနေနဲ့ရှေ့ဆက်ပြီးတော့ဘာတွေလုပ်မလဲဘာတွေဖြစ်လာမလဲဆိုတော့ပဲကျွန်တော်ကြည့်ရမှာ
ကြည့်ရမှာပဲအခုပြည်တွင်းမှာဆိုလို့ရှိရင်လည်းဒါအခြေအနေတွေကဟိုတုံ့ပြန်ချက်တွေကမျိုးမျိုးတွေရှိနေကြတယ်စမားပြရလည်းရှိရလို့ပြောတယ်နောက်ဒီအဖွဲ့အစည်းတွေကလည်းကြီးနာချက်ထုတ်ပြန်တာတွေရှိတယ်ဆိုတော့ဒီပြည်တွင်းတုံ့ပြန်ချက်တွေအပေါ်မှာရောကျွန်တော်တို့ဘာတွေဆက်ဖြစ်လာနိုင်မယ်ထင်လဲ
စမားပြရတဲ့ဆိုတဲ့နေရာမှာเนาะကျွန်တော်ကြားသလောက်ကတော့လောလောဆယ်အားဖြင့်တော့ဒီတမရော်ရဲ့ဒီလောက်ရပေါ့နော်ကို 三件比三那漂亮，所以还有罗经常代表我们家务。第二嘛嘞，这拍卡嘞，牛大的木鬼是不就过来过来？第个啥？俺们这边呢，这天天天天都变家吧，罗经没老家吧？那所以，刚才我们也表家这个里来的出席的。啊，哪里会这么大名的话嘞？经常去，你比如嘛，去牛奶市或者毛果那代库上面嘛，哦，北面的嘞，路到过子来的出，经常在看表姐哦，看着了嘞。啊，哪里会走呢？把路啊没来，所以把钱路没来，所以钱你都哭了，变成哪样了？我们修。都是那都你个心里的路啊咯，不过我见路到过子来，所以路线到达没外面咯，那不要过娘娘那苏咯，那不要五号机用那个罗西的。真的，俺那里的矿场外面都路到过子来的过来啊，这边的。这边的咯，大家比如嘛，他牛大的木鬼子，或者个偷看那路边的，不留东边老们的，所以就那路没必要哩。所以大家的吃不呢？就那路面里来吃的呀，他咯，他们那也路也个偷看吧嘞，所以三那边会得吃的呗。我嘛，三那偷看会不呢？吃哪一些？所以今年嘛，如果明天这拍下来啊，我们看不见那条路，我两万块拿来把人家走路去，那不拍下来就麻烦了，慢慢。这个啥我这里听你家不用报嘞，所以。那么这家的过了，我偏老没说了，过了哈拉的家心里嘞，到不了东边也没来说了，我对查查，我身上查查了，没事无骗的，不必要那不要，我表面这个，他上班也走路去，我打了phone里查的，打了phone呢，我在这里查多少嘞，那不要internet里查多少，可变样嘞，可不个，那阿拉的问皮内的嘛，皮内都到过子嘞。看他听下来，变了别。说实在的呢，走路呢，你啊，不必要走路，停停停停，洗汤呢，你说嘞？我不能用几件洗了，所以不能明天洗的啦，所以就纪念。
OK， 那你带那破洗的啊，我来请请你不嘛？不如冬天拿来没嘞？
真我家了啦，苦个今年牛大是用啊，电价节都我们好平没，都不拉标嘞，标嘞你啊嘛苦，都是标嘞提高了，就那标钱嘞，就那明年嘞上几年嘞吃回来，大家把来说，苦提莫贵是伢子配个康庄嘞，带那配呢，苦带呢。东北上面我那边没有，孙瑞比哦，地给少，地里来来这样楼价哇，所以都不飘嘞。我也记得我回来，回来没有了，爸妈今年在头上面对呀的。啊，哪里会出家嘞？啊，吃个里的苦钱哦，地里长米那些。我头这边，怎么了？头里啊，怎么了？五年水啊，喏，那你啊，等你啊，提过喏，你今年啊，别不到，别多啊，比哦，哎，别白嘛，这车给啥嘞？上月里所以还没有来的对的时候，哎，别嘛。个钱破了，但么我的差，这边嘛是的，那边个答应他破了呢，不留里面走路呢，但面是用他的脸，所以才可以来讲，要我记下起来的，是吧？
好，所以啊，所以今嘛如第那些青年呢，为了不留偏难那一面来不呢？假如今嘛如不适当的呢，把十六段那一面，我们那些这个人，所以你们那个呢嘛，那些这点也是的呀，各位不三不四的，那高贵谁出来，谁先出来，我们啥丢个啥的也是的，不然嘛，现在出话的，路里都弄着了呗，出话的，所以青年的不呢，所以青年的也来，也也是的咯，一路青年嘛，将来用的也来弄出来，所以把这偏难那一面，如果今嘛如有啥路，
哎呦，那个那个，所以木料表嘛咯，这个阿拉贝哩，出的片地下个千年级个，那个那个八万年嘛，那个嘛吧，地高边的不得了，出的嘞，所以这片里边千年西瓜一家在哪里来新的嘞？新的什么？出的片高边走路线，库马高位只有普通马线，稍微拖个稍微细的嘞。啊，哪里会高边高位是高位线呢？不得了线，那个那个也过年的，是吧？哈，地下一把表他，上级也没理他。今年嘛，现在也呢，也六月份目的表，那个那个都八零年老烂嘞，他高边给啥的？被炸半年，还说没些老五六了天嘛嘞！啊，哪里会的？到咱面前弄出来的，所以给啥不呢？给这个叫没收入钱哦。他这拍干的比较，以往几年我几年比较，现在个俺那东西是落来比收来过，这老年呢叫没收呢，落来比收的呀。地下伊怎么啦？五年水量，怎么啦？一些路表路没压着哩。他等下也去，俺那等下嘞，看上我就是没往那面去抓伊嘛啦。哎哟，所以阿婆说嘞，没洗了，说咯，五年水弄出来的，说啦，噶咯，他今朝路表阿没水，都弄出来的，说嘞，讲他不能连表你啊，水量没给啥哩，都大部分没有，说嘞都破坏偏了。不，阿拉说路线，实在你呢，你个别给啥嘛，不都大部分别么嘞？他阿罗今朝路几阿嘛嘞？阿拉路为今朝路几阿没吃的呀？你阿以为？是这样的，八楼没我呢，
这
八楼今年没来过。
呀，古八楼十多阿没，主要是他阿那路边卖地，所以给那天新的新的新的八楼十楼多阿没嘞。
哎呦，伢多阿些喏，第六阿那等下比所以，那个那个嘛我呢， ဒါအနာသိမ့်ပြီလို့ပဲပြောလိုက်တာเนาะအနာသိမ့်ပြီဆိုလို့ရှိရင်လူတိုင်းကဒါတနည်းအတွင်းမှာရွေးကောက်ပွဲကျင်းပပြီးမယ်လို့ဒီမိုကရေစီလမ်းကြောင်းကိုပြောင်းရအောင်လုပ်ပါမယ်ဆိုတော့ပြောကြတာပဲမလားအခုတော့ဒီနေရာမှာတော့ကျွန်တော်တို့ကဟိုဒီနေ့ပရမတ်ဆက်စချင်းကြီးညာတယ်ဆိုရင်လည်းနိုင်ငံတော်အရေးပေါ်အခြေအနေကိုတနည်းကြီးညာလိုက်တယ်ပဲပြောတယ် ဒါပေမဲ့နောက်ဆုံးဒီတစ်ခေါက်မှာဒီကာလုံးဖွဲ့ပေါ့နော်တမရကာကွယ်ရေးကနေထုတ်တဲ့ဟိုဟာမှာတော့ကြေညာချက်မှာတွေ့ရတာကနောက်ဆုံးချက်မှာဘာပါလဲဆိုတော့ဒီကိစ္စဟိုရွေးကောက်ပွဲကိုလာမယ့်အတွင်းမှာရွေးကောက်ပွဲအစ်စ်ပြန်လုပ်မယ်ဆိုတဲ့သဘောနဲ့ကြေညာချက်ကိုပေါ်ပေါ်ထင်ထင်ပြောလာတာတွေ့ရတယ်။ဘာထူးခြားချက်လဲဆိုတော့အစောပိုင်းကတစ်ချိန်လုံးကစစ်တပ်ကပြောနေတာကနော်ဒီရွေးက ဲ့ဆင်ရောက်လာတယ်ဒါပေမဲ့အခုကျတော့စစ်ဆေးပေးပါဆိုလို့လွတ်လပ်တဲ့ခုံရုံးနဲ့စစ်ဆေးပေးမယ်ဆိုရင်တောင်မှပဲနောက်ခုနောက်ဆုံးထုတ်ခဲ့တဲ့ကြေညာချက်အရာဆိုရင်ဒါရွေးကောက်ပွဲရလက်ကြီးကိုလုံးဝဒါသူတို့ကပယ်ဖျက်လိုက်တယ်ဆိုတဲ့သဘောကြီးရှင်နေအဲ့ဒါကတော်တော်ရေးပါတယ်အခုအထူးသဖြင့်လာမယ့်အင်္ဂါနေ့ပေါ့နော်ကျွန်တော်တို့မနေ့ဖြန်ပေါ့အဲကုလသမဂ္ဂလုံခြုံရေးကောင်စီမှာနော်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘိုင်နာကသူကအရေးပေါ်အခြေအနေအစိုးတင်တယ်မှာပေါ့အဲ့ဒီအခါကြားလို့ရှိရင်ရွေးကောက်ပွဲကြီးရဲ့ရလက်ကိုဖျက်ထားဖျက်လိုက်ပါတယ်ဆိုတဲ့အနေထားဟာနိုင်ငံတကာရဲ့အဓိကထောက်ပြမယ်ဆိုရင်မယ်ဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုရင်အနေထားဖြစ်လာပြီဆိုတော့ဒါဟုတ်တော့ကျွန်တော်တို့ကအတိအကျအပြင်းဆိုတော့ဒါသူတို့ကြီးညာချက်ရရတယ်ပြောတာဟုတ်တယ်။ကျန်တဲ့ benchmark လို့ခေါ်တဲ့ဘယ်အဆင့်ပြီးမှမလုပ်မယ်ဆိုတာတွေတော့ကျွန်တော်တို့မသိရသေးဘူး။အလားတူပဲဖန်ဆီးထားတဲ့ဒေါအောင်ဆန်းစုကြည်တို့အခြေအနေကျွန်တော်တို့မသိရသေးဘူး။အဓိကတော့ဒီဖန်ဆီးထားတဲ့ခေါင်းဆောင်တွေကိုလှုပ်ပေးပြီးတော့ဒီလူတွေနဲ့ဘယ်လိုပြန်ပြီးဆွေးနွေးမလဲဆိုတာပဲကျွန်တော်တို့ကကြည့်ရမှာပေါ့။
โอเคแล้วซั่วซั่วပြောတယ်လို့ပဲနိုင်ငံတကာကတော့အဓိကပြောထားတာရွေးကောက်ပွဲရလက်ကိုပယ်ဖြတ်တာမျိုးတော့လုံးဝလက်ခံမှာမဟုတ်ဘူးဒါပေမဲ့အခုတို့နောက်ဆုံးကြေညာချက်အရာဆိုလို့ရှိရင်အတိတ်ကျင်းပါမယ်ဆိုရဲဟာဒါကိုဖြတ်တော့မယ်ဆိုတဲ့အခါကျတော့ဒီအခြေအနေကဟိုနိုင်ငံတကာဘက်ကဖိအားတွေများပို့ပြီးတော့ဖြစ်လာနိုင်မလား
ဖိအားတော့ကျွန်တော်ဆိုရင်တော်တော်လေးအံ့ဩပါတယ်ကျွန်တော်နားလည်ထားတာကစော်ပိုင်းကြေညာချက်တွေမှာဆိုလို့ရှိရင်တောင်းဆိုချက်ကလွတ်လပ်တဲ့တရားစုံစမ်းမှုဖွဲ့တခုလုပ်ပေးပါစေပြောတာ ਉਹ အစိုးရက28ရက်နေ့ကဒီတက်ကကိုယ်စားလှယ်တွေနဲ့ဒေါအောင်ဆန်းစုကြည်ကိုယ်စားလှယ်ပေါ့နော်ဥမင်းသူတို့နောက်ပြီးတော့ဦးကျော်တွင်းစုတို့နဲ့တွေ့တဲ့အချိန်ကျွန်တော်တို့ကြားရတော့ဗိုလ်ချုပ်ကြီးရာပြည်နဲ့ဟိုဘက်ကဗိုလ်ချုပ်ကြီးမိုးမြင့်ထွန်းတို့ပါတယ်လို့ပြောတယ်သူတို့ရဲ့ဟောမှာဦးဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟိုပေးလိုက်တဲ့တုံးရံလာတယ်မှာတောင်းဆိုတဲ့အချက်ကလည်းသုံးချက်ကဒါပဲအဲ့ရွေးကောက်ပွဲတွေဟိုမာမတမာမှုတွေရှိတယ်ကျွန်တော်တို့အချိန်ချင်းပြောပြီးဒီကိစ္စနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးရတဲ့အဖွဲ့ဖွဲ့ပေးပါလို့ပဲပြောတာ။အခုကျတော့တင်းလိုက်ပြီးတော့အစောပိုင်းမှာလည်းလွတ်လပ်တဲ့ဟာကိုစစ်ဆေးဖို့တာဝန်ကိုအာဏာ၃ရက်ကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရှိကိုပေးလိုက်ပါပြီလို့ပြောပြီးတဲ့အခါကျတော့အခုတက်မတော်ရဲ့နောက်ဆုံးထုတ်ပြန်ချက်မှာကျတော့အပိုက်၆မှာနောက်ဆုံးကျွန်တော်တွေ့လိုက်တာ။ဟာရွေးကောက်ပွဲသိပြန်လုံးမယ်ဆိုတော့ဒါရှင်းလင်းချက်ရှင်းဖို့လိုနေပြီ။အဲဘယ်လိုရည်ရွယ်ချက်နဲ့ဟိုစုံစမ်းစစ်ဆေးရေးမှာတကယ်လို့စုံစမ်းစစ်ဆေးမှုကဒါရွက်ကောက်ပွဲမှာတမာမှုတချို့ရှိခဲ့တယ်ဒါပေမဲ့ရလက်ကိုမထိခိုက်ပါဘူးဆိုလို့ရှိရင်ဩရလက်ကြီးကိုလက်ခံပါလားဒါလက်ခံရမယ့်တာဝန်မရှိဘူးလားစစ်တပ်အနေနဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ကမေးစရာရှိတယ
်ဟာအဲ့တော့လက်ရှိဒီအတိုင်းဆိုရင်တော့ဗောနော်မြန်မာနိုင်ငံရဲ့အလားအလာတော်တော်လေးကိုတော့အချက်အသေးလေးတွေတော့ရှိလာမယ်ဘာလို့ဆိုတော့ဘလို့အဖြေထွက်မယ်ဆိုတာကိုပြောရလဲနည်းနည်းတော့ခတ်နေတယ်ဒါပေမဲ့
ဒီဘွားကြီးနဲ့လူမှုရေးပြဿနာတ
ွေ
လူမှုရေးပြဿနာတွေမှာနောက်တစ်ခုဟိုကျွန်တော်တို့သတိထားမိရရှိရလေအခုဆိုရင်မြန်မာရုပ်မြင်သံကြားပိတ်ထားပြီเนาะ Skynet ရှိသမျှရုပ်မြင်သံကြားဟာတွေပိတ်ထားတယ်တော့ညဝီတစ်ခုပဲထွက်နေတယ်အဲ့တော့အဲ့တော့ဒီနေရာမှာဟိုအင်တာနက်တို့ဘာတို့ရဲ့ဒီမှာ Facebook တို့ဘာတို့ကပြန်ဖွင့်တဲ့အခါကျတော့ကောင်းတာရှိတယ်လို့မကောင်းတာတွေလည်းရှိတာဘာကြောင့်လဲဆိုတော့လုံလုံကြီးတော့သတင်းဆက်ပြတ်မသွားကြဘူးဘုနော်လူလူအနေနဲ့ဒါပေမဲ့unregulated media facebook လို့ဟာမျိုးအဲ့မှာလူတွေအနေနဲ့လှုံ့ဆော်မှုတွေရေးလာတာပြောလာတာတွေနဲ့ဒါတွေနဲ့ဟိုလမ်းမထွက်ပြီးပြဿနာဖြစ်မယ်တွေးထွက်တန်ရုံဖြစ်မယ်ဆိုလို့ရှင်တော့မြန်မာနိုင်ငံအခြေအနေကပိုပြီးဆိုးတဲ့ဆိုးမယ်လို့လည်းကျွန်တော်တို့ယူဆတယ်တော့ဒီ unregulated ဒီ news flow ပေါ့နော်အဲ့ဒါကပါဒီ facebook တို့ဘာလို့ဂျားထဲမှာလှုံ့ဆော်တာတွေရေးလာတယ်ဘာတွေအဲ့ဒါတွေကတော့တော်တော်လေးလူတို့အနေနဲ့ရောစင်ကြင်မွေးတင်တယ်လို့ကျွန်တော်ယူဆတယ်
အဲ့ဆိုဘယ်ဟာသတင်းမှန်လဲဆိုတာအစားတီးကိုထက်လာတာလေးဖြစ်လာနိုင်တယ်ဘသူကဘာပြောတာလဲလက်ရှိချိန်ကဘာဖြစ်နေရလဲဆိုတာပြည့်ပြည့်စုံစုံဒီမှန်ကန်တဲ့သတင်း source တွေကလည်းမရဘူးဆိုလို့ရှိရင်တော့အချိန်ကမတိမငင်းဘူး
အဲ့ဒါကြောင့်လို့ပေါ့ကျွန်တော်တို့လည်းဒီအချိန်မှာတောင်းဆိုချင်တာကတော့ဒါသတင်းသမားတယောက်အနေနဲ့လည်းပြောတာစစ်တပ်အနေနဲ့ဖြစ်တာတွေနဲ့ကျွန်တော်တို့โอเคလောက်ထားပြီးပြီဒါပေမဲ့လူလူကိုအကြောက်ကိုသတင်းစင်းစင်းမှုမှန်မှန်ကန်ကန်ရောက်အောင်လူလူနဲ့တွေ့ပြီးမေးမြန်းတာတွေကိုဖြေပေးပါလူတွေကိုသတင်းမှန်တွေကောင်းအောင်ရောက်အောင်ပြောပေးပါတစ်ဖက်သက် ဟိုဝါရချံပြီးဒီလိုပြောနေတဲ့လူလူအနေနဲ့ကတော့ဒါတက်ကပြောတာပဲမြောက်ဝီကပြောတာပဲဆိုရုံညမယုံမှာဒါပေမဲ့ကြံတဲ့သတင်းအဖွဲ့အစည်းတွေကိုသတင်းသမားတွေကိုသတင်းယူခွင့်ဖြစ်နေတဲ့ပြဿနာလေးတွေကိုမေးမြန်းခွင့်ဖြည့်ရှင်းဝင်တော့ပေးဖို့လိုအပ်တယ်လို့တော့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ဒါပေမဲ့ကျွန်တော်တို့အခုနောက်ဆုံးကြားတာကြတော့တချို့သတင်းသမားတွေဆိုလို့ရှိရင်အခုဒီနေ့မှာပဲတပ်ပုံရဲခုစူးစမ်းတဲ့အချိန်တတိယပြည်ခုစူးစမ်းတဲ့အချိန်မှာဟိုရိုက်နှက်ခံရတယ်ဖမ်းဆီးခံရတယ်တွေးထွက်တမ်းယူဖြစ်တယ်ဆိုတာထိအောင်မှကျွန်တော်တို့ကြားရတာရှိတယ်ပြီးဆိုတော့ဒီအချိန်ကြီးအလားလာတော့ဒါသတင်းလွတ်လပ်ခွင့်အတွက်လည်းနည်းနည်းတော့
ဒါပေါ့တစ်ဖက်ကလည်းသတင်းသမားတွေအနေနဲ့လည်းစင်ကြားမဲ့ကိစ္စလေးတွေရှိတယ်အဲတချို့ကိစ္စတွေမှာဟိုမလို့အပ်ဖက်နဲ့အတင်းဟိုစီကံဖောက်ပြက်တာတို့ဘာလို့ကိုကရိုးရိုးလှုပ်လိုက်လို့ကျန်တဲ့ဘေးကလူတွေပါရိုးရိုးဖြစ်လာတယ်ဘာညာဆိုလို့ရှင်လည်းမကောင်းအလားတူပဲသတင်းရေးကြတယ်သတင်းပြောကြတယ်ဆိုလို့ရှင်လည်းခိုင်ခိုင်မာမာတိတိကျကျနဲ့ပြောကြရေးကြဒီဟို speculation တွေပေါ့နော်ခံမှန်းချက်တွေသွေးထိုးလုံးစော်ရာကြီးမပါဘူးတော့အမတန်ရေးကြည့်ပါတယ်ဘာကြောင့်လဲဆိုတော့ဒါကအတိုင်းကြီးရေးပါဖြစ်တာမဖြစ်တာဆိုတာကကျွန်တော်တို့အနေနဲ့ဒါဘာမှမတတ်နိုင်ဘူးကျွန်တော်တို့အနေနဲ့ဖြစ်နေတဲ့ကိစ္စတွေကိုအမှန်ကန်ဆုံးပြောဟိုတင်ပြပေးလို့လူတွေရဲ့ဟိုယူဆချက်တွေထင်မြင်ချက်တွေနိုင်ငံတကာရဲ့ဘယ်လိုထင်လဲဘာပြောလဲတက်မတော်ဘက်ကဘာပြောခြင်းလဲအဖန်စီခံထားတဲ့လူတွေဘက်ကရောဘာပြောသလဲဆိုတာတွေကိုကျွန်တော်တို့ကစုံစုံစည်းစည်းတင်ပြပေးဖို့လူလူအနေနဲ့လည်းဒီကိစ္စတွေကိုသေချာနားလည်ထားဖို့ရည်ကြီးလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့ဆိုတော့အချိန်တွေကတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်စောင့်ကြည့်ရမယ့်အချိန်တွေလို့ပဲပြောရမယ်လို့ကျွန်မထင်ပါတယ်လက်ရှိအချိန်အနေထားကတော့လေဆိုတော့ဘယ်လိုပဲဖြစ်ဖြစ်စစ်တပ်အနေနဲ့လည်းဘယ်လိုဆက်ပြီးတော့ဒီဥစ္စာကိုဆိုတော့အတိအကအကျက်တဲ့ကိုဗစ်လိုဟာမျိုးတွေလည်းရှိနေတော့ဘယ်လိုကင်တွယ်သွားမလဲ။ဘာတွေဆက်ဖြစ်လာမလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ရမယ်လို့ထင်ပါတယ်
။ဟုတ်ကဲ့။တေးစားတာကတော့ဒါကတော့အမေရိကန်လိုရှိသမျှနိုင်ငံတကာကတော့ဒါအာဏာသိမ်းတယ်ဆိုရင်တော့ဒါဒီမိုကရေစီကိုဆန့်ကျင်တဲ့ကိစ္စ။ဒါပေမဲ့အင်ဂျီချင်းနိုင်ငံတရုတ်နိုင်ငံဆိုလို့ရှိရင်ဟောဒါကဟိုဒီအာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ဆန့်ကျင်သလား။ဒါမှမဟုတ်ထုံးစံအတိုင်းပဲမြန်မာနိုင်ငံရဲ့ဒါပြည်ရင်းရေးကိစ္စမလို့ဝင်ဆက်စရာမလိုဘူးဆိုတဲ့သဘောမျိုးပြောပြီးတော့အခြေအနေကြည့်ပြီးတော့ထိန်းသိမ်းသိမ်းလောက်သွားမလားပြီးတော့ပြပအခုဟိုတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရုပ်ရက်အတုံးပြန်ချက်တရားပါရှိမယ
်
နော်တော့အတုံးပြန်ချက်တွေဆိုတာကဒါဒီအခြေအနေကိုခွင့်ကောင်းယူပြီးတော့တခုခုလုပ်မလားအလားတူပဲပြည်တွင်းမှာထူးခြားခြားမျှော်နေတဲ့ချက်တွေရှိတယ်အာတူအာပေါ့နော်ပြပနိုင်ငံတွေကနေပြီးတော့ဝင်ပြီးတော့ဒါတွေကတော့မဖြစ်နိုင်ဘူးပြေးကြတယ်ဒါကတော့ကျွန်တော်အနေနဲ့ဒါဒီနောက်ပိုင်းမှာကျွန်တော်တို့ဆွေးနွေးလို့ရပါတယ်ဒီပါနိုင်ငံတွေကနေဝင်ပြီးတော့ဆွတ်ဖက်ပေးမလားပါ냐ဒါတွေကမှဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဆိုတော့အဓိကကတော့ကျွန်တော်တို့အခြေအနေတွေကိုဆက်ပြီးတော့စောင့်ကြည့်သွားကြရမှာပဲဖြစ်ပါတယ် view အနေနဲ့ကလည်းဒီနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေကိုကျွန်တော်တို့တက်နိုင်သလောက်ဒါစက်တိုက်အစီအစဉ်ခံပြီးတော့မှဖြစ်ပါတယ် view TV စီစဉ်ကိုကြည့်ရှုခဲ့ကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့အစီအစဉ်တွေကိုအစီအစဉ်တက်မပြောင်းခဲ့တိုင်းပါအချိန်ချင်းထပ်မထုတ်လေးပေးနေပါတယ်အားလုံးပဲကျန်းမာရှင်လိုက်ကြပါစေကျွန်မခင်ဗျူထွေပါရှင်
ဦးတန်းလွင်ထွန်းကိုမက်ကင်ဘူထွေးကမင်းများဆွေးနွေးထားတာပါအခုဆက်ပြီးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အာဏာသိမ်းတဲ့ဖြစ်ရပ်အတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့သဘောထားတွေကိုဆက်ပြီးတင်ပြပေးမှာပါမြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တဲ့လုပ်ရပ်ကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလို့သမားတွေနဲ့ထိုင်းတက်ကြွလှုပ်ရှားသူတွေဗန်ကောက်မြို့မြန်မာတန်ရုံးရှိမှာတနင်္လာနေ့ကဆန္ဒပြခဲ့ကြပါတယ်ဒီကြောင့်ထိုင်းချေဆိုင် VOA သတင်းတောက်မအင်းမော်ကသတင်းပေးပို့ထားပါတယ်နားဆင်ကြည့်ပ
ါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဒီနေ့တည်းမှာပဲရာခလန်းလောက်ရှိတဲ့မြန်မာနိုင်ငံသားလူသမားတွေနဲ့ထိုင်းကျောင်းသားတမကကဥဆောင်လှုပ်ရှားသူတွေစုပေါင်းပြီးဘာကောက်မြို့ကမြန်မာတန်ရုံးရှိမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်မြန်မာအစိုးရထိတ်တန်းခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုကန့်ကွက်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အားပေးကြဖို့ကိုလည်းထိုင်းမြန်မာအင်္ဂလိပ်သုံးဘာသာနဲ့တိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်သူမြန်မာလူသမားတယောက်ကတော့ဒီမိုကရေစီကိုဆန့်ကျင်တဲ့လုပ်ရပ်ဖြစ်တာကြောင့်စီရနာသိမ်းမှုကိုကန့်ကွက်နေတာဖြစ်တယ်ဆိုပြီးပြောပါတယ်စနစ်ကိုငင်းငင်းကြမ်းကြမ်းနဲ့ဆက်လက်ကန့်ကွက်ဆန္ဒပြသွားမယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။ထိုင်းရဲတပ်ဖွဲ့ကတော့ညနေပိုင်းအထိခွင့်ပြုခဲ့တဲ့ဆန္ဒပြလှုပ်ရှားမှုကိုတော့ထိုင်းအတိုက်ခံနိုင်ငံရေးအတိုင်းဝိုင်းကလည်းလာရောက်အားပေးခဲ့ကြပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတဲ့လှုပ်ရှားဟာက COVID-19 ကာယောဂါထိန်းချုပ်နိုင်မှုအတွက်အပြင်းထန်လုပ်နေရတဲ့အချိန်ဖြစ်ပါတယ်ဒီအချိန်မှာကာကွယ်ဆေးထိုးတဲ့အစီအစဉ်ကလည်းအခုမှပဲစတင်နေတဲ့အချိန်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးမြန်မာဒီ
တမရော့ကအာဏာသိမ်းရောက်ချိန်ညာလိုက်တာကြောင့်အုပ်ချုပ်ရေးမှာအပြောင်းအလဲတွေရှိနေပေမဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်အပါအဝင်ကာယောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုမထိခိုက်အောင်ပြင်ဆင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုဇန်နဝါရီလနောက်ပိုင်းမှာပထမဆုံးအကြိမ်ကိုဗစ်ရောဂါကာကွယ်ဆေးထိုးနိုင်ပြီခဲ့ပြ ကျွန်တော်တို့ရဲ့ဂျမိုင်းနဲ့အခုသားဝန်ကြီးဌာနတို့ချက်ကဝယ်ဆေးထုတ်လုပ်ငန်းစီမံချက်ညွှန်ကြားမှုတောက်တာထပ်ထားလင်းကပြောပါတယ်။ကန်ဆယ်ဆေးထုတ်မှုကိစ္စကိုတော့ဟိုအပြောင်းလဲမရှိတော့ပါဘူး။ဒါပေမဲ့ဒီနိုင်ငံရေးအခြေအနေနဲ့မဆိုင်မဲနဲ့လေအဆင်သင့်ဖြစ်ဖို့လိုပါတယ်။ ကျမတို့ဂျမိုင်းဝန်ထမ်းတွေမှာထူခဲ့တဲ့အပေါ်မှာဒီအားနဲ့ကြအားတာကြလေးတွေဝန်ဆန်းစစ်ပြီးတော့အကောင်းဆုံးထုတ်ဖို့စီစဉ်ရမှာဆိုတော့လေဆိုတော့လေ၅ရက်နေ့မှာလေဟိုအများကြီးအဲ့လိုဟိုစဖို့အတွက်အစီအစဉ်ပြေကျမ်းမှာပြပါမယ်အဲ့တော့၅ရက်နေ့စပြီးဆိုတော့ညာလေဟိုဟိုပါပေါ့နော်စီစဉ်စဖို့လုပ်သွားမှာပါမကြာခင်ပဲထုတ်ပြန်မှာလေဟုတ်ကဲ့
အခုစတင်ထိုးပေးနေတဲ့အိန္ဒိယနိုင်ငံကနေမြစ်တာလဆောင်ရရှိထားတဲ့ကာဝယ်ဆေးအလုပ်ရေးတပ်ဖွဲ့အပြင်နောက်ထပ်ရရှိလာမယ်ကာဝယ်ဆေးတွေပေါ်မူတည်ပြီးတော့အစ်နိုင်ထိုးနှံပေးသွားနိုင်မှုမိပညာအစီအစဉ်တွေနဲ့ဆောင်ရွက်သွားမယ်လို့လည်းဒေါက်တာထထလင်းကပြောပါတယ်ပထမအတုပ်စတင်ခဲ့တဲ့ဇန်နဝါရီလ၅ရက်တာကာလအတွင်းမှာဒူးရီတသိန်းကျော်ကိုထိုးနှံပေးခဲ့တာပါ ဒီနေ့အစောပိုင်းမှာပဲကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးရာယူကနေနှုတ်ထွက်ကြောင်းကြေညာချက်ကို Facebook လူမှုကွန်ရက်မှာထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာပြန်လည်ဖော်ရှားလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကာဝယ်ဆေးထုတ်လုပ်ငန်းတွေကိုကျန်းမာရေးဝန်ကြီးဌာနကဦးဆောင်ပြီးနိုင်ငံဝန်စတင်နေတဲ့ရပ်ပိုင်းကြာမှာပဲစစ်တပ်ကအာဏာသိမ်းလိုက်တာပါ။ကျန်းမာရေးနဲ့အကြမ်းဝင်ကြီးဌာနရဲ့ဇန်နဝါရီလ၃၁ရက်နေ့ထိထုတ်ပြန်ထားတဲ့စီရင်အရာပြည်တွင်းမှာကဲရောဂါကြောင့်သေ
This program has come to you.